ပါရှန်ပင်လယ်ကွေ့ကဟောင်းမုတ်ရေလက်ကြားကိုဖျက်မယ်ကုန်ကင်တင်မောတွေကိုအမေရိကန်တပ်ဖွဲ့လိုက်ပါဆောင်းရှောက်ပေးဖို့အတွက်အမေရိကန်စစ်တပ်ကစဉ်းစားနေပြီးတော့ဒါကအရက်ဖက်တင်မောတွေကိုအီရန်ကဖမ်းဆီးနေတာရက်အောင်လုပ်တဲ့မကြုံစဘူးလို့ရပါလို့အမေရိကန်ရရှိတွေကချက်တပေးနေမှာပြောပါတယ်ပါရှန်ပင်လယ်ကွေ့မှာရှိတဲ့ချင်းနှောင်းတဲ့ဒီရေလက်ကြားမှာ2019ခုနှစ်ကအီရန်ကတင်မောတွေကိုဇက်တိုက်ဖမ်းဆီးနေတာဖြစ်ပြီးဒါကအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားပြတ်သွားတဲ့နျူကလ িয়ার သဘောတူညီချက်ပြန်ညှိနှိုင်းရေးအတွက်ဖိအားပေးဖို့ကြိုးစားတာလည်းဖြစ်ပါတယ်။အမေရိကန်တပ်သားတွေကိုကုန်တင်မောတွေမှာလိုက်ပါဖို့အတွက်တာဝန်ချတာဟာဒီတင်မောတွေကိုအီရန်ဖမ်းမယ်ရန်ကတန်းဆီးနိုင်တယ်လို့တင်မောမှုတွေလည်းတိုးလာနိုင်တာဖြစ်ပါတယ်။အမေရိကန်ပန်နဂန်စစ်ဌာနချုပ်ကရုရှားနဲ့တရုတ်ဆိုင်ရာတွေကိုဦးစားပေးလှုပ်ဆောင်မှုစ조사နေခြင်းမှာအရှိလေပိုင်းဒေသဆိုင်ရာအမေရိကန်တပ်တွေရဲ့ထူးထူးခြားခြားအရေးယူမှုလည်းဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုထောင်နဲ့ချီတဲ့ Marine တပ်သားတွေနဲ့စစ်သားတွေနဲ့အတူကုန်းငင်မောင်းနေထိုင်တဲ့ USS Baden တိုက်ဒေရင် USS Carter ဟောဂျီနှစ်ဆင်းကိုတုံးဖို့စီစဉ်ထားတယ်လို့အမေရိကန်အရာရှိတွေက AFP AP သတင်းကိုပြောပါတယ်။ဒီကရင်းနှီးချက်ကုန်အားလုံးရဲ့20ရာခိုင်နှုန်းတဲဆောင်ရာဒီဂျီလက်ကြားကိုစောင့်ချက်မဲ့ဘယ်လက်နက်ကင်တက်ဖွဲ့အတွက်မဆိုဒီအမေရိကန်တပ်သားတွေကအကူညီမယ်လို့ပြောပါတယ်။အခုလိုအမေရိကန်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာအီရန်ဖွဲ့ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူး။